ီကနေ့ဆွေးနွေးပွဲမှာဦးဆောင်ဟောပြောသူတဦးဖြစ်တဲ့စာရေးဆရာဖေမြင့်ကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးစာပေတွေကိုကြိုတင်စစ်ဆေးခံရတဲ့အနေအထားကတော့မိမိတို့လွတ်မြောက်လာခဲ့ပါပြီလို့ RFA ကိုပြောပါတယ်ခင်ဗျာ
။သို့တော့လုံးလုံးလည်းလည်းကျွန်တော်တို့လွတ်လပ်ပြီလားဆိုတော့လည်းမဟုတ်သေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဲ့ဒီလိုလွတ်လပ်စွာရေးသားပုံတွေထုတ်ဝေလိုက်ပြီးတဲ့နောက်ကြမှာလိုက်ပြီးတော့တက်လာတဲ့ပြဿနာတွေရှိတယ်။တရားစွဲခံတယ်တချို့လည်းထောင်ဒဏ်တွေပါတယ်ပြစ်ပေးခံရတာတွေရှိပါတယ်။နောက်တစ်ခုကတော့ပုံမနှိပ်မိမှာပဲသတင်းသမားတွေသတင်းရယူတဲ့နေရာမှာပြဿနာတွေအခက်အခဲတွေရှိတယ်။စာနယ်ဇင်းကိုစပြီးလွတ်လပ်ခွင့်ပေးတဲ့ဆိုပေမဲ့လို့လက်ရှိရှိနေသေးတဲ့ဒီအာဏာပိုင်များအနေနဲ့စာနယ်ဇင်းသမားတွေလွတ်လပ်စွာရေးသားထုတ်ဝေနေတဲ့ဟာကိုမကျေနပ်နိုင်တဲ့အစိတ်ပိုင်းတွေတော်တော်များများရှိတယ်။အရင်တုန်းကလိုလုံးလုံးလျားလျားစစ်စစ်ဖြတ်တောက်တာမျိုးမလုပ်နိုင်တော့ကဘယ်လိုဟာမျိုးတော့သူတို့လက်မခံနိုင်ဘူး။ဒါတော့ထိမ့်သိမ့်အဲမဲ့ဆိုတဲ့သဘောမျိုးလေးတွေလှုပ်ဆောင်တာတွေ့ရတယ်။အဲသတင်းသမားတွေကိုဒီဇဲဥပဒေတွေနဲ့ဘယ်ဥပဒေနဲ့ညှိစွန်နေသလဲလို့လိုက်ကြည့်ရှုပြီးတော့ချိတ်ဆက်ပြီးတော့အဲ့ဒါနဲ့အရေးယူတဲ့ဟာမျိုးတွေ့ရတယ်တစ်ချက်က။နောက်တစ်ခါတော့အုတ်ချွေပိုင်းလုံညုံရေးဆိုပါတော့ပွင့်နေပြောမယ်ဆိုလို့ရှိရင်ရဲဆိုပါတော့နော်။သတင်းသမားတွေကိုချင်းကြောက်တဲ့သဘောတက်ရောက်တဲ့အဲပြုမှုမျိုးတွေလှုပ်လာတာတွေရှိတယ်။ပြီးတော့နောက်တချို့ဥပဒေတွေသည်အရင်တော့ကပြိနေချုပ်ချယ်တဲ့ခေတ်ကာလတွေကသုံးစွဲခဲ့တဲ့အတိုင်းအင်မတန်မှတင်းကျပ်တဲ့နှိပ်ကွပ်တဲ့ဥပဒေမျိုးတွေဖြစ်နေ။အဲ့တော့အဲ့ဒီဥပဒေမျိုးဒီပြန်လဲသုံးသပ်ပြီးတော့ကတချို့ဟိုဘယ်လိုမှမစီလျော်တော့တဲ့ဥပဒေမျိုးဆိုရင်ရုပ်သိမ်းပယ်ဖျက်ပြဖို့လိုတယ်။စာနယ်ဇင်းသမားတွေဘက်မှလည်းပဲအချိုးရင်းချက်အာဏာချက်တွေတော့ရှိတာမှန်ပါတယ်။ဘာလို့ဆိုဒီစာနယ်ဇင်းသမားတွေဆိုတာလဲဒီလွတ်လပ်လာတယ်ဆိုတော့ပြီးခဲ့တဲ့နှစ်သုံးနှစ်ကြာမှဒီသတင်းအလုပ်ကိုတေချာလုပ်ရတဲ့ခါကျတော့အည်သွေးပေါ့နော်အဲ့လိုပြပြဝါမရှိသေးတာလည်းရှိတယ်။စာနယ်ဇင်းကျင့်ဝတ်ပေါ့နော်အာဏာနေသေးတဲ့အစိပ်ပိုင်းရှိတော့ရှိပါတယ်။ဒါမှမဟုတ်နော်ကျွန်တော်တို့စာနယ်ဇင်းကောင်စီပါတယ်ပြီးတော့နောက်တခြားစာနယ်ဇင်းတိုက်တွေလည်းကိုယ်တိုင်လည်းသူတို့ဖာသာသူတို့လည်းလှုပ်ကြတယ်စာနယ်ဇင်းကျင့်ဝတ်ဆိုတာကိုကျွန်တော်တို့အဲရေးသားတယ်ဝေဖန်တယ်သုံးသပ်တယ
်အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေမူကြမ်းမှာအားနည်းချက်တွေရှိနေတယ်လို့ဆွေးနွေးဟောပြောခဲ့သူနောက်တူဦးဖြစ်တဲ့မစ်စီမဦးစိုးမြင့်က RFA ကိုပြောပါတယ်
စစ်အာဏာရှင်အောက်မှာပေါ့နော်သူနဲ့နှိစက်ရနှိစက်ရတွေလုပ်ပိုင်ခွင့်ပေးခဲ့ပြီးတော့ဒါဥပဒေမရှိဘဲနဲ့လုပ်နေခဲ့တာပေါ့နော်အဲ့တော့ဥပဒေရှိလာရင်ကောင်းတယ်နောက်တစ်ခုကဒီဥပဒေထဲမှာတစ်ချက်ကောင်းတာကဒီ MRTV ပေါ့မြန်မာရေဒီယိုနဲ့တယ်လီဗီရှင်းသူကအခုချိန်ထိသူကအစိုးရရဲ့ government ခုရဲ့အတန်ဟိုပဲပြောနေတဲ့ဟာပေါ့နော် editorial independence မရှိသေးဘူးအဲ့ဒီဟာကိုဒီဥပဒေနဲ့ဒီ public service broadcaster ကိုပြောင်းမယ်ပေါ့နော်အများပြည်သူအကျိုးလုံးမဲ့ဝန်ဆောင်တဲ့အဲရုပ်မြင်သံကြား radio ကိုပြောင်းမယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကကျိုးဆိုတယ်ဒါပေမဲ့ဒီဥပဒေမှာပြဿနာတွေအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်အဓိကအချက်ကတော့ဒီဥပဒေကတကယ်တကယ် level ဒီရုပ်မြင်သံကြား radio လုံးမဲ့ဆိုတဲ့လူတွေအားလုံးအတွေ့တကယ်တကယ်ညီမျှမှုပေးတဲ့ဥပဒေမဟုတ်ဘူးလို့မြင်တယ်လက်ရှိလုံနေတဲ့အထူးသဖြင့်တော့ private လုတ်ခွင့်ပေးထားတဲ့အဲလူတွေ radio ပဲဖြစ်ဖြစ် FM ပဲဖြစ်ဖြစ် TV ပဲဖြစ်ဖြစ်သူတို့ကိုပို့ပြီးတော့ဦးစားပေးနေရရောက်တယ်အသစ်ဝင်လာမယ်ဆိုတဲ့လူတွေအတွက်တကယ်တကယ်ဒန်းတူညီမျှပေးထားတာမရှိဘူးပေါ့နော်နောက်တစ်ခုကအစ်စ်ဝင်လာပြီးလုံမဲ့လူတွေထဲမှာသတင်းစာပုဂ္ဂလိကလုံရင်ရုပ်မြင်သံကြားရေဒီယိုလုတ်ခွင့်မရဘူးဆိုတဲ့ blanket ပိတ်လိုက်တာပေါ့နော်ကျွန်တော်တို့ကလူတူးတယောက်တည်းကနေကုမ္ပဏီတစ်ခုတည်းကနေတနင်္ဂနွေလုံးအတိုင်းအတာခြုံပြီးတော့လွှမ်းမိုးမှုဆိုတာကျွန်တော်တို့စန့်ကျင်တယ်ဒါအမှန်ပဲမဖြစ်သင့်ဘူးဒါပေမဲ့ဟိုဆောင်ရည်သသိန်းလောက်တောင်မှမထုတ်နိုင်တဲ့လွတ်လပ်တဲ့ပုဂ္ဂလိကသတင်းစာတွေကဒီရုပ်မြင်သံကြားလုံခန်းတွေကိုလုတ်ခွင့်မရတဲ့အခါကျတော့အခုလှုပ်ရှိလုံနေတဲ့လူတွေကိုပဲဦးစားပေးလိုက်တာပဲလေတကယ်တကယ်ကြတော့
လက်ရှိအခြေအနေတွင်နဲ့ပတ်သက်ပြီးမကြခင်ကတည်းကနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုစာနယ်ဇင်းကောင်စီကတွေ့ဆုံတင်ပြခဲ့ကြောင်းလဲဆရာဖေမြင့်ကပြောပါရခင်ဗျာ
ကျွန်တော်တို့ကအခုတင်ပြထားတာကတော့စာနယ်ဇင်းသမားတွေကိုအခုခါမှာအေးအေးယူဆောင်ရွက်ချင်နေတဲ့ဟာတွေရှိတယ်ပေါ့နော်ဆောင်ရွက်ခဲ့တဲ့ဟာမျိုးတွေလည်းရှိတယ်အဲ့လိုကိစ္စမျိုးတွေပြုံလာလို့ရှိရင်စာနယ်ဇင်းကောင်စီလိုအဖွဲ့မျိုးကိုအရင်ဆုံးကြောင်ကြပြီးတော့ဆောင်ရွက်ဖို့သို့မဟုတ်လို့ရှိရင်ပိုပြီးကြီးကြတဲ့ကိစ္စမျိုးဖြစ်လို့ရှိရင်တော့ကအေးတိတ်ကြည့်ပြီးမှလေးလံတဲ့ဒီပြင်းထန်တဲ့ပုံမှန်ကြီးတွေနဲ့အေးမယူဘဲနဲ့ဘယ်လိုနီးနဲ့တတ်နိုင်သလောက်အဆင်ပြေဆုံးရှင်းရှင်းနိုင်မလဲဆိုတာကိုညှိနှိုင်းဆောင်ရွက်ဖို့အတွက်ကိုဒီသတင်းမီဒီယာသမားကိုယ်စားလှယ်တွေပါမယ်အုတ်ချွေပိုင်းဥရေပြူရေပိုင်းနဲ့ဒီတရားစီရင်ရေးပိုင်းကကိုယ်စားလှယ်တွေပါတဲ့ဥတွဲညှိနှိုင်းတဲ့ကော်မတီတရားဖွဲ့စည်းနိုင်ဖို့ကျွန်တော်တင်ပြထားတယ်တင်ပြထားတာကိုမူအားဖြင့်တော့လက်ခံထားပြီးလို့ကျွန်တော်ပြောလို့ရတယ
်မစ္စီမဥဆိုမြင့်ကတော့မြန်မာမီဒီယာလောကလွတ်လပ်ရေးအတွက်မိမိတို့အများကြီးဆက်လက်ကြိုးပမ်းကြရအောင်မယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
မြန်မာပြည်မှာလွတ်လပ်တယ်ဆိုတဲ့မီဒီယာကပုံနှိပ်မီဒီယာပဲအတိုင်းအတာတစ်ခုတည်းရှိသေးတာပါတကယ်အရေးကြီးတဲ့ရေဒီယိုတို့ကျုံ့မြင့်တန်းကြားဆိုတာလွတ်လပ်မှုမရှိသေးပါဘူးအားရဒီအားလုံးကအစိုးရရဲ့လက်ထက်မှာပဲရှိသေးတယ်အဲ့တော့ကျွန်တော်တို့ကတကယ်လားမြန်မာနိုင်ငံကဒီမိုကရေစီပြည်ပြင်ပြောင်းလဲမှုသွားနေတယ်လွတ်လပ်တဲ့မီဒီယာကအရေးကြီးတယ်လို့ယူဆတဲ့ဆိုရင်ပုံနှိပ်တင်မကပါဘူးရေဒီယိုကျုံ့မြင့်တန်းကြားကိုလည်းလွတ်လပ်မှုပေးရပါမယ်စီးမြင့်တွေတတ်မှတ်ပေးမယ် body တွေကလည်းလွတ်လပ်မှုလိုပါတယ်။ဟိုအစိုးရကတမရကသူကြိုက်တဲ့လူကိုရွေးတာမျိုးဆိုတာတဲ့တကယ်တကယ်တက်ကြွန်းတဲ့လူတွေကနေစူးစီးပြီးတော့လွတ်လပ်စွာဖွဲ့စည်းတဲ့အတန်လှဲ့ကောင်စီလိုဟာမျိုးလိုအပ်ပါတယ
်။ဒီကနေ့ဆွေးနွေးပွဲတက်ရောက်တဲ့တခြားပညာရှင်တွေရဲ့ပြောကြားချက်တွေကို RFA ကဆက်လက်တင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။